လေဗနွန်နိုင်ငံမှာတောက်ကြနေကရဲထောက်လှမ်းရေးမှုချုပ်သေဆုံးခဲ့ရတဲ့ကားဘုံးဖောက်ခွဲမှုကိုအကာအကွယ်မပေးနိုင်ခဲ့တဲ့အတွက်ဝန်ကြီးချုပ်နာဂျစ်မီကာတီကသူ့နှုတ်ထွက်မယ်လို့ကန့်လန့်လိုက်ပါတယ်။ဒါပေမဲ့သမ္မတကသူ့ရဲ့နှုတ်ထွက်လာကိုခွင့်မပြုဘူးလို့ဆိုပါတယ်။သမ္မတမီရှယ်ဆူလေမန်ကဝန်ကြီးချုပ်နာဂျစ်မီကာတီအနေနဲ့အချိန်တိုင်းတာတစ်ခုအထိတော့တာဝန်ဆက်ပြီးယူစေလိုတယ်လို့ဒီကနေ့ပြောဆိုလိုက်တာပါ။နိုင်ငံရဲ့အကျိုးစီးပွားကိုငှက်ွက်ပြီးဝန်ကြီးချုပ်တာဝန်ကိုဆက်လက်ထမ်းဆောင်ဖို့မစ္စတာမီကာတီကသဘောတူလိုက်တယ်လို့ဆိုပါတယ်။ရဲထောက်လှမ်းရေးမှူးချုပ်နဲ့တခြားလူခွနှစ်ယောက်တင်ဆုံခဲ့ရတဲ့တောက်ကြနေကားဘုံခွဲမှုအပြီးချက်ချင်းဆိုသလိုမှာပဲအတိုက်ခံအနာဂတ်လှုပ်ရှားမှုအဖွဲ့ရဲ့အတွင်းရေးမှူးချုပ်အာဘက်ဟာရီရီကဝန်ကြီးချုပ်နှုတ်ထွက်ပေးဖို့တောင်းဆိုလိုက်တာပါ။အခုတိုက်ခိုက်ခံရတာဟာဝန်ကြီးချုပ်မှာတာဝန်မကင်းဘူးလို့မစ္စတာဟာရီရီကအပြစ်တင်နေတာပါဝန်ကြီးချုပ်မီကာတီကတော့ဒီတက်ခိုက်မှုဟာစီးရီးယားပြည်တွင်းစစ်နဲ့ဆက်နွယ်နေတယ်လို့ဒီကနေ့ကျင်းပတဲ့အစိုးရဝန်ကြီးအဖွဲ့အရေးပေါ်အစည်းအဝေးမှာပြောဆိုလိုက်ပါတယ်နိုင်ငံတော်လုံးမှာဒီတက်ခိုက်မှုကိုကန့်ကွက်တဲ့အကြောင်းလူထုကဆန္ဒပြနေကြပါတယ်အဲ့ဒီတောက်ကြနေကကားဘုံခွဲတက်ခိုက်မှုဟာရဲထောက်လှမ်းရေးမှူးချုပ်ဝစ်ဆမ်အယ်ဟာဆန်ကိုပြစ်မှတ်ထားတာဖြစ်တယ်လို့လက်မနုံကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်ရှင်